ိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများစုရှိရာခရိုင်၅ခုမှာရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့တိုင်းပြည်ကိုဆွန့်ခွာလာခဲ့သူတွေကိုအများပြည်သူချမ်းမာရေးကိစ္စအတွက်ကိုယ်ရေးအချက်လက်တွေကောက်ယူတဲ့ကနဦးအစီအစဉ်တစ်ခုကိုလှုပ်ဆောင်နေတယ်လို့ထိုင်းစုကတာဝန်ရှိသူတွေကိုကိုးကားပြီးမေလ၁၀ရက်နေ့ကဗနာမသတင်းမှာဖော်ပြထားပါတယ်။ဒီအစီအစဉ်ကလိန်ဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ HPV နဲ့ COVID-19 တို့လိုကူးစက်ရောဂါတွေနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးပြီးမပြီးအဓိကသိရှိနိုင်မှုဖြစ်တယ်လို့ထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဒီအစီအစဉ်ကိုအမျိုးသားကွန်ပျူတာနည်းပညာဌာနနဲ့ပူးတွဲပြီးတော့လှုပ်ဆောင်တာလည်းဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကာကွယ်ဆေးထိုးပြီးမပြီးသိနိုင်ဖို့နဲ့ဘယ်နှကြိမ်ထိုးပြီးပြီဆိုတာသိဖို့ဖြစ်ပါတယ်။လူတထောင်လောက်ကိုအချက်လက်ကောက်ယူပြီးလည်းဖြစ်ပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေအများစုရှိတဲ့ခရိုင်တွေဖြစ်တဲ့တက်စမုတ်စခွန်ပရချက်ခရီးခန့်အပါဝင်ခရိုင်၅ခုမှာပထမဦးဆုံးလှုပ်မှာပါအချက်လက်ကောက်ယူရမှာမျက်နှာနဲ့မျက်လုံးတွေကိုကွန်ပျူတာစနစ်နဲ့မှတ်သားတာတွေနဲ့ပါဝင်တဲ့အတွက်ရွှေ့ပြောင်းအလုပ်သမားတွေရဲ့ပုံပန်းသဏ္ဍာန်နဲ့ကိုယ့်ရဲ့အချက်လက်တွေပါဝင်လုံခြုံရေးအတွက်အလုပ်သမားရေးလှုပ်ရှားသူတွေကတော့စိုးရိမ်ပူပန်နေကြတာဖြစ်ပါတယ်